အင်ဒိုနီးရှားနိုင်ငံကဂျာဘာကျွန်းမာကြီးမှာတနင်္လာနေ့ကပြင်းထန်တဲ့ငလင်လှုပ်ခတ်ခဲ့တဲ့အတွက်လူ162ဦးသေဆုံးပြီးရာနဲ့ချီတန်းရရှိကြပါတယ်။ငလင်ကြောင့်ဒါဇင်နဲ့ချီတဲ့အဆောင်တွေပျို့ကျပျက်စီးကုန်တယ်လို့အမျိုးသားသဘာဝအန္တရာယ်ရော့ကြရေးအကြီး NDMA ရဲ့အကြီးအကဲကပြောပါတယ်။
Ada 162 yang meninggal dunia, 326 luka-luka.
OIN တွေပျက်စီးကုန်တဲ့အတွက်ကြောင့်လူပေါင်း 13,000 ကျော်ကိုကယ်ဆယ်ရေးစင်တာတွေရှိရာကိုပို့ဆောင်ပေးနေတယ်လို့ဂျာဘာကျွန်းအုပ်ချုပ်ရေးမှူး Ridwan Kamil ကပြောဆိုသွားပါတယ်။ငလျင်တန်ကြောင့်ပျက်စီးသွားတဲ့စင်ကြွားမြို့မှာဆိုရင်ရာနဲ့ချီတဲ့ဒဏ်ရာရှိတဲ့သူတွေဟာလမ်းတွေပေါ်ပြေးထွက်လာကြပြီးတချို့ဟာဆိုရင်သွေးအလိမ့်လိမ့်နဲ့အပြက်အစီးအပိုင်းအစတွေပေးချမ်းနေတာတွေ့ရပါတယ်။အစ္စလမ်ဘာသာရေးစာသင်ကျောင်းအများအပြားရှိတဲ့အဲ့ဒီမြို့မှာကျောင်းသားလေးတွေဟာပုံမှန်စာသင်ချိန်ပြီးဆုံးတာဒါမှမဟုတ်အချိန်ပိုသင်ကြားနေတဲ့အချိန်တွေဖြစ်တဲ့အတွက်ကြောင့်သေဆုံးသူတွေထဲမှာကလေးတွေကအများဆုံးဖြစ်ပါတယ်။စီယန်ကျွားမြို့ကိုဗဟိုပြုလှုပ်ခတ်သွားတဲ့ငလင်ဟာပြင်းအား 5.6 ရှိတယ်လို့အမေရိကန်ဘူမိငလင်တိုင်းတာရေးUSGS ကထုတ်ပြန်ထားပါတယ်။အဲ့ဒီမြို့နဲ့မိုင်80ဝေးကွာတဲ့ဂျကာတာမြို့မှာတောင်မှရိုက်ခတ်မှုတွေဖြစ်ပြီးတချို့အထက်မြင့်အဆောက်အုံတွေကလူတွေကိုဘေးလွယာကိုရှောင်ခိုင်းထားရပါတယ်ခင်ဗျာ။